Please raise your right hand. Do you solemnly swear that you will support and defend the Constitution of the United States against all enemies, foreign and domestic?
American Dutiya Tamra Joe Biden ga January 3 ni dung ga 133 chain myaw thil lut daw tit ma pyan le ywe kaot ti myaw khan cha ya du bi ne lut daw mat tit dwi ku akhu lo chan tit sa chin su mu tai bi ka da ba ala du be aw lut daw ma le chan tit sa chin su we jin pa ki ba le.
For the meeting of the 113th Congress of the United States, the House
DJ Teludor ma amat de paung 73 u ne awlut dor ma amat de paung 84 u do ywe kaot de myaw chin khan ge ya ma su su paung lut dor 200 slo ma myu thami lut dor amat de ha 98 u shi ge ba de awlut dor ma myu thami amat de 98 u ne ten lut dor ma myu thami amat 20 shi ya ma ro pi ge de 112 chain myaw lut dor the sa yin ခုတစ်ကြိမ်လွတ်တော်မှာအမျိုးသမီးလွတ်တော်မှာ၅ဦးပို့လာတာလို့ဆိုရမှာပါ။ဒါအပြင်လက်ရှိလွတ်တော်တစ်ဟာအမေရိကန်သမိုင်းမှာမတူကွဲပြားမှုအရှိဆုံးလွတ်တော်လို့လည်းဆိုကြပါလေ။ Catholic, Jew, Muslim ဘာသာဝင်တွေအပြင်ပထမဦးဆုံး Hindu နဲ့ပထမဦးဆုံးဗုဒ္ဓဘာသာအမျိုးသမီးလွတ်တော်အမှ၂ဦးတို့လည်းရွေးကောက်တင်မြှောက်ခံခဲ့ကြရသလိုစစ်မှုထမ်းအမျိုးသမီးလွတ်တော်အမှတွေလည်းရွေးကောက်တင်မြှောက်ခံခဲ့ကြရပါလေ။ကျူရိုရှင်းစုဗုဒ္ဓဘာသာဝင်ဂျပန်ဝယ်ဘွားမြို့သမီးအထက်လွတ်တော်မတ်တစ်ကတော့ဟဝိုင်ပြည်နယ်မဲဆန္ဒအနေမြေကဒီမိုကရက်လွတ်တော်မတ်မီစီဟီရိုနိုပဲဖြစ်ပါတယ်။သူကဒီမိုကရက်ပါတီကနေထက်လွတ်တော်မတ်မြို့သမီးအမတ်တစ်၅ဦးရှင်ပြိုင်ခဲ့ရမှာ၄ဦးအနိုင်ရရှိခဲ့လို့အားရမိတယ်လို့ဆိုပါတယ်
။ There are 5 women challengers who the Democratic Senate campaign really focused on.
ဒီမိုကရက်ပါတီနေနဲ့ဝင်ရှင်ပြိုင်ခဲ့တာအမျိုးသမီး၅ဦးရှိခဲ့ရမှာ၄ဦးကအနိုင်ရရှိခဲ့ပါတယ်။ကျမတို့အားလုံးကခံယူချက်ခိုင်မာတဲ့ပြည်သူဖြတ်ချပိုင်ခွင့်နဲ့အမျိုးသမီးရေးကိုထောက်ခံအားပေးကြတယ်။ဒါအပြင်ကျမတို့အလေးထားတဲ့တခြားကိစ္စရပ်အများကြီးလည်းရှိပါသေးတယ်။ကျမတို့ထက်လွတ်တော်မှာဒီမိုကရက်ပါတီကမြုပ်မီလွတ်တော်အမတ်တွေဦးအရွေးခံရတာဟာအားရစရာပါပဲလို့မစ်ဟီရိုနိုကပြောသွားတာဖြစ်ပါလေ။ဒါအပြင်ဂျပန်ကနေသူတို့မိသားစုထွက်ပြေးလာခဲ့တဲ့အကြောင်းကိုလည်းသူမဲဆွယ်လှူရှားခဲ့စဉ်ကခုလိုပြန်ပြောင်းပြောပြခဲ့ပါလေ
။ I think the women in my family are pretty strong. But nobody can be.
ကျမတို့မိသားစုမှာအမျိုးသမီးတွေကစိတ်ဓာတ်ခိုင်မာကြတယ်။ဒါပေမဲ့ကျမအမိကတော့ဘယ်သူမှမမိနိုင်ပါဘူး။ကျမငယ်စဉ်ကဂျပန်မှာကြီးပြင်းလာစဉ်ကျမမိဟာအဖေရဲ့နှိပ်စက်မှုကိုခံခဲ့ရတာပါ။ဒါကြောင့်အမိဟာတိတ်တဆိတ်ကလေးတွေအလုံးခေါ်ပြီးအဖေလက်ကလွတ်အောင်ကြိုးစားခဲ့တယ်။ထို့စဉ်သမရကလီဗင်အမိရှိတဲ့ပင်လယ်ကူးသင်းမောကြီးနဲ့ကျမတို့မိသားစုတွေအမေရိကန်နိုင်ငံကိုထွက်ပြေးလာခဲ့ကြတာဖြစ်ပါတယ်လို့မေစီဟီရူနိုကပြောသွားတာပါ။ဒါပြင်မိခင်ရဲ့ဆုံးမဩဝါဒကနေသူအောင်မြင်မှုရရှိလာတဲ့အတွေ့အကြုံတွေဒီရင်ကိုကျေးဇူးတင်မဆုံးဖြစ်တယ်လို့လေမစ်ဟီရီနိုကပြောပါတယ
် The thing that she taught me was one person can make a difference.
ကျမတို့မိကျမတို့ကိုတွင်တင်ဆုံးမခဲ့တာကတော့လူတူကနေအပြောင်းလဲကိုဖော်ဆောင်နိုင်တယ်ဆိုတဲ့အချက်ပါပဲ။သူကတိတ်ကိုတန်တိထန်ခိုင်မာပါတယ်။ဒီနိုင်ငံကိုသူခေါ်လာခဲ့လို့လေကျမတို့ဘဝပြောင်းလဲစီခဲ့တာဖြစ်ပါတယ်။ကျမမိထန်ကနေရရှိခဲ့တဲ့သင်္ကန်းစာကတော့ဘယ်တော့မှဘဝကိုရှုံးမပေးဘူးပြုသဘောဆောင်မြင်တတ်ဖို့နှင့်ကိုကိုကိုယုံကြည်မှုရှိဖို့ပါပဲ။ကျမမေယုံကံလာခဲ့တာကိုလေကျမဒီနေ့အထိမေ့မရသလိုကျေးဇူးတင်မဆုံးနဲ့ရှိပါတယ်လို့ထက်လွတ်တော်မှဟီရိုနိုကပြောသွားတာဖြစ်ပါတယ်။အလားတူပဲဟဝိုင်ယီမဲဆန္ဒနေမြေနောက်တစ်ခုကရွေးကောက်တင်မြှောက်ခံခဲ့ရသူတူကတော့ဟိန္ဒူအမျိုးသမီးအောက်လွတ်တော်မှထူစီကပတ်ပါပဲ။အသက်32နှစ်အရွယ်ကပတ်ဟာဖာကင်ကကက်သလစ်ဘာသာဝင်မိခင်ကဟိန္ဒူဖြစ်ပြီးအမေရိကန်လက်အောက်ရှိဆမ်မိုဝါကျွတ်မှမွေးဖွားခဲ့သူပါသူကအသက်2နှစ်အရွယ်မှာဟဝိုင်ကိုပြောင်းရွှေ့ခြေချခဲ့ပြီးအသက်21နှစ်အရွယ်မှာဟဝိုင်ဒေသခံပြည်နယ်ကလွတ်တော်မှဖြစ်ခဲ့ပါတယ်2004ခုနှစ်မှာဟဝိုင်ပြည်ဆောက်တပ်ကိုဝင်ခဲ့ပြီးတဲ့နောက်ဘက်ဒက်နဲ့ကူဝိတ်တို့မှာစစ်တာဝန်ထမ်းဆောင်ခဲ့သူတူလည်းဖြစ်ပါတယ်သူကဟဝိုင်ပြည်နယ်အနေနဲ့အခုလိုလူနည်းစုတွေကိုကိုစားပြုသူတွေကိုရွေးချယ်တဲ့စိတ်ဓာတ်ကိုချီးကျူးမိတယ်လို့ပြောပါတယ
် You know I'm actually very proud and I'm proud especially of the people of Hawaii and to come from a place as
ကျွန်မအနေနဲ့ဟဝိုင်ပြည်နယ်ကိုကိုစားပြုရတာဂုဏ်ယူပါတယ်ဟိန္ဒူဘာသာဝင်တဦးဖြစ်တဲ့ကျွန်မကိုလွတ်တော်အမတ်ဖြစ်တဲ့ရွေးကောက်တင်မြှောက်ခဲ့တယ်လို့ပထမဆုံးဗုဒ္ဓဘာသာဝင်အထက်လွတ်တော်အမတ်တဦးဖြစ်တဲ့ မေဇီဟီရီနိုကိုလည်းရွေးကောက်တင်မြှောက်ခဲ့တာပါဟဝိုင်မှာဟိန္ဒူနဲ့ဗုဒ္ဓဘာသာဝင်တွေကလူနည်းစုတွေပါဒါပေမဲ့အခုလိုမတူကွဲပြားမှုကိုလေးစားတန်ဖိုးထားတယ်ဆိုတော့ကိုဟဝိုင်ပြည်နယ်သားတွေကပြသခဲ့ကြတာထင်ပါတယ
်ဒါအပြင်မတူကွဲပြားမှုကိုလေးစားတဲ့စိတ်ဓာတ်ကိုလည်းသူလွှတ်တော်တက်မှာတာဝန်ထမ်းဆောင်ရမှာဦးစားပေးဆောင်ရွက်သွားမယ်လို့ဒေါ်စီကပတ်ကပြောပါတယ
် Well, you know, once again, you know, I am very proud to be coming in as the first Hindu member of Congress and I really
ပထမဆုံး Hindu ဘာသာဝင်လွှတ်တော်အမတ်တူဖြစ်နေတာဝန်ယူရတာကိုကျမဂုဏ်ယူမဆုံးပါဘူး Hawaii ပြည်နယ်ဆောင်တပ်ဖွဲ့ဝင်ဖြစ်နေကျမအရှိအလေပိုင်းဒေသမှာသွားပြီးစစ်မှုထမ်းတော့ခရစ်ယာန်မွတ်စလင် Hindu နဲ့ဂျူးတို့လိုဘာသာအမျိုးမျိုးကိုးကွယ်တဲ့လူတွေနဲ့အတူတာဝန်ထမ်းဆောင်ခဲ့တာပါအားလုံးစိတ်တူသဘောတူညီညီညွတ်ညွတ်နဲ့တာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီးဘာသာရေးခွဲပြားတာအတွက်လည်းဘာမှပြဿနာမဖြစ်ခဲ့ပါဘူး။ဒါဟာစံနမူနာယူရမှာဖြစ်တယ်လို့ဒီစိတ်တတ်နဲ့လဲလွတ်တော်မှာကျမတာဝန်ထမ်းဆောင်သွားမှာပါ
။မြို့သမီးလွတ်တော်မှတ်တွင်နဲ့ထူးခြားသူနောက်တူကတော့စစ်မှုထမ်းဟောင်းတမ်မီဒက်ကွတ်ပဲဖြစ်ပါလေ။သူကတော့အီရတ်စစ်အတွင်းမှာဒဏ်ရာရလို့ခြေနှချောင်းလုံးခြေတုတတ်ထားရသူဖြစ်ပါလေ။ Illinois ပြည်နယ်ကအောက်လွတ်တော်မှတ်ဖြစ်ရွေးချယ်ထင်မြောက်ခံရတဲ့မစ္စဒက်ကွတ်ဟာမိခင်ကထိုင်းနဲ့တရုတ်ဆက်ဖြစ်ပြီးဟာကင်ကတော့စစ်မှုထမ်းဟောင်းဖြစ်ပါတယ်။မစ္စဒက်ကွတ်ကသူမဲဆွယ်လှူရှားစဉ်သူဖြစ်စဉ်ကိုပြောပြခဲ့တာကတော့
In 2003 my National Guard unit was mobilized
and I 2003ခုနှစ်မှာကျမတို့ပြည်ဆောင်တပ်ဖွဲ့ဟာရှေ့တန်းဆင်းဖို့ခေါ်ခံရပြီးကျမအနေနဲ့အီရတ်မှာတိုက်လေရင်မောင်းရပါတယ်။တနစ်တာဝန်ထမ်းဆောင်ပြီးတဲ့နောက်ကျမဒဏ်ရာရပြီးဝေါ်တာရစ်စစ်ဆေးရုံမှာတခြားဒဏ်ရာရသူတွေနဲ့အတူတက်ရောက်ကူတာမှုခံယူခဲ့ရပါတယ်။တချို့တို့ကခန္ဓာကိုယ်ပေါ်မှာဒဏ်ရာပြင်းထန်စွာရတာတွေရှိတယ်လို့တချို့တို့ကစိတ်ဝေဒနာခံစားရမှုတွေရှိခဲ့ပါတယ်။ဒါကြောင့်ဆေးရုံမှာကျမစိတ်ဆုံးဖြတ်ခဲ့ပါတယ်။ကျမအသက်ကိုကယ်တင်ခဲ့ကြတဲ့ကျမရောင်းရင်းတွေကိုဂုဏ်ပြုတဲ့အနေနဲ့စစ်မှုထမ်းအောင်တွေအကျိုးကိုတည်ပိုးပေးမယ်ဆိုတာကိုပေါ့
။လက်ရှိအမေရိကန်လွှတ်တော်သစ်နှစ်ရက်စလုံးမှာမတူကွဲပြားမှုတွေပေါ်တွင်ပြီးမြို့သမီးလွှတ်တော်အမဦးရီတိုးလာတာဟာလေအာရစရာကောင်းတဲ့အပြင်ဂုဏ်ယူပွဲရာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူမြတ်ကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
် You can bend but never break me cause it only serves to make me